ဒီနေ့ထုတ်မြမအလင်းသတင်းစာထဲမှာဝန်ထမ်းတွေကိုလာစားတိုးပေးသင့်မသင့်စဉ်းစားချင့်ချိန်စရာအချက်တွေကိုရေးသားထားတဲ့စောင်းမားတစ်ပုဒ်တွေးလိုက်ရပါတယ်ဝန်ထမ်းတွေကိုလာစားတိုးပေးခဲ့တဲ့အချိန်တွေတုန်းကကုန်စည်နှုန်းလိုက်တက်ခဲ့တာတွေကြောင့်တိုးပေးမဲ့ဆိုရင်အကျိုးသက်ရောက်မှုတွေကိုစဉ်းစားဖို့စောင်းမားရှင်ကဆွေးနွေးပြခဲ့တာဖြစ်ပါတယ်ဒါအပြင်အစိုးရမှာဒီလိုတိုးပေးနိုင်တဲ့ဘဏ္ဍာငွေလုံလောက်ရဲ့လားဆိုတာကိုလည်းထက်သွင်းစဉ်းစားဖို့နဲ့တခြားပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေရဲ့လာစားကိုပါထက်သွင်းစဉ်းစားဖို့ကိုရည်သားထားပါတယ်မြန်မာနိုင်ငံမှာအစိုးရဝန်ထမ်းအရေးအတွက်ဟာတတမ၄တန်းနီးပါးရှိပြီးပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေကိုပါထက်ပေါင်းရင်လုပ်သားအင်အားဟာ23တန်းနီးပါးရှိတယ်လို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကပြောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကိုတလလာစားကျပ်3သိန်းရရှိရာကနေ10သိန်းအထိတိုးမြှင့်ပေးခဲ့ပါတယ်လွှတ်တော်ကိုယ်စားလှယ်အရေးအတွက်ကနည်းတဲ့အတွက်ဒီလိုတိုးတာဟာကုန်စည်နှုန်းအပေါ်တက်ရောက်စရာမရှိဘူးလို့ယူဆနိုင်ပါတယ်သို့တော်လည်းဝန်ထမ်းတွေအတွက်လာစားတိုးပေးရင်ကုန်စည်နှုန်းကြီးမြင့်သွားနိုင်မလားဆိုတာကတော့အတိအကျပြောရခက်ပါတယ်ဝန်ထမ်းတွေဟာလက်ရှိရနေတဲ့ဝင်ငွေနဲ့ရပ်တည်နိုင်ဖို့ခက်ခဲတယ်ဆိုတာကိုလည်းဝန်ထမ်းတော်တော်များများကပြောပါတယ်ကျောင်းဆရာလှုပ်လာတာ12နှစ်နီးပါးရှိပြီဖြစ်တဲ့ဦးတန်းထိုင်အောင်ဟာပသိမ်တက္ကသိုလ်မှာလက်ထောက်ကတိကတူဖြစ်နေပြီဖြစ်ပါတယ်ဒါပေမဲ့သူ့ရဲ့လာစာဟာတလကိုကျပ်38,000သာရရှိတဲ့အတွက်လာစာနဲ့မိသားစု5ယောက်ကိုဖူးလုံအောင်မထားနိုင်ဘူးလို့အခုလိုပြောပြပါတယ်
။လာစာကအခုလောလောဆယ်လက်ထောက်ကတိကအနေနဲ့မှာကျွန်တော်တို့ကဟို38,000ရတာပေါ့။ကျွန်တော်မိသားစုဝင်အနေနဲ့မှာဆိုလို့ရှိရင်ကျွန်တော်ရဲ့အိမ်သူရဲ့နောက်ပြီးတော့ကျွန်တော်သားရဲ့မိဘနှစ်ပါးရဲ့ရှိတာပေါ့ဗျာ။ကျွန်တော်အိမ်သူကလည်းကြောင်းဆရာမှာပဲသူလည်းအဲ့လိုဝန်ထမ်းပဲမိဘတွေကလည်းဟိုပင်စင်စားတွေပေါ့။ပင်စင်စားဆိုရင်လည်းဟိုရင်တော့ကရခဲ့တဲ့ပင်စင်နဲ့ဆိုတော့ပြင်စင်တိုးရဲ့အထက်မှာလည်းသူကလည်းမပါတော့ကိုယ်လိုကန့်လန့်ပါတော့အဲ့ဖက်တော့မလောက်တော့ဘလားဘလိုဖြစ်တော့ဆိုတော့ဟိုရင်တော့ဆူတာလေးတွေမိဘတွေရဲ့ဒီနေ့ကတော့ကျွန်တော်တို့ပေါ်ပါကြတာသူတို့လည်းဘာမှပြန်ပြီးတော့ပေါ်အောင်ဖြစ်နေအဲ့တော့သူတို့အရင်တော့ဆူစားဆောင်ထားတဲ့ဥစ္စာလေးတွေခုခွဲပေါ့ဗျာပုံစံမျိုးနဲ့ပဲခရီးစစ်ရတာပေါ့
လာစာမလောင်းကားတဲ့အတွက်နောက်ဆက်တွဲဆိုးကျိုးတွေရှိပါတယ်ရုံးလုပ်ငန်းတွေမှာဝန်ထမ်းတွေလာစာမလောင်းကားတာကြောင့်အောက်ချုပ်ရေးနဲ့တရားရေးတွေမှာလက်ပေးလက်ယူသဘောမျိုးတွေရှိတယ်လို့ပြောကြပါတယ်ဝန်ထမ်းတွေမှာတစ်ဖက်ကတတ်တာချောင်းကြီးရေးအဖြစ်ဝန်ထမ်းအရာတွေမှာနေထိုင်ခွင့်ရရှိတဲ့အတွက်အစိုးရဝန်ထမ်းအဖြစ်နှစ်ရှည်လောက်ကင်ကြသူတွေကများပါတယ်စမှုဝန်ကြီးဌာနမြမအထယ်လိတ်လုပ်ငန်းအမှတ်နဲ့အထယ်ချုပ်ဆက်ယုံမှာလောက်ကင်နေတာလောက်သက်9နှစ်ကျော်ရှိပြီဖြစ်တဲ့ကိုချမ်းမိုးအောင်ကတလားလာစာ33,000သာရရှိပြီးနေအိမ်ရရှိမှုကြောင့်အခုလိုနှစ်ရှည်လောက်ကင်ရတာဖြစ်တယ်လို့ပြောပြပါတယ်
လက်ရှိအိမ်ကန်းအားလားကလည်းလည်းလေးပေးရတယ်ပေါ့အပြင်မှာဆိုလို့ရှိရင်2,000-3,000ကကျွန်တော်တို့ကစားတဲ့တောက်တဲ့ဖေးကနေပြီးတော့ပေးရမယ်ဆိုလို့ရှိရင်ကျွန်တော်တို့သတ္တမိတွေကြောင်းထားဖို့ပြို့ဖို့နေအထားတိပဲကျွန်တော်တို့အဆက်ခဲသွားတွေ့နိုင်တယ်အခုလက်ရှိရှင်တွေကအိမ်ကန်းအားက1,000ပေးရတယ်ပေါ့ကျွန်တော်တို့ဆိုလို့ရှိရင်3,000နဲ့1,300ကအခုကစားဝတ်တွေပြည်လျော်တော့ပဲရှိတာပေါ့အမှန်တမ်းပြောရင်တော့မိသားစု2ယောက်လောက်2ယောက်ဝင်နေစစ်မှာကလူမှုရေးပြည်နဲ့ပါနဲ့စားမယုံတော့ပဲရှိတယ်
နိုင်ငံတော်ရဲ့နှစ်စဉ်ရသုံးပန်းချိန်ငွေစင်းအရရငွေထက်လူငွေများနေတာတွေရှိတာကြောင့်ဝန်ထမ်းလာစာတိုးမြင့်ရေးအပိုင်းမှာအသေးအချာစဉ်းစားဖို့လိုတယ်လို့လည်းအဲ့ဒီဆောင်းပါးမှာဖော်ပြပါရှိပါတယ်သို့တော်လည်းဘတ်ဂျက်ဆိုရာမှာအစိုးရပိုင်စီမံကိန်းတွေအတွက်အသုံးစရိတ်တွေလည်းပါဝင်ပါတယ်လက်ရှိနိုင်ငံဗဏ္ဍာအနေအထားအရမလိုလားအပ်တဲ့စီမံကိန်းတွေမှာငွေကြေးအမြောက်များသုံးစွဲနေတာတွေကိုလျှော့လိုက်မှဆိုရင်အစိုးရဝန်ထမ်းတွေကိုလာစာတိုးပေးနိုင်တဲ့အနေအထားရှိတယ်လို့ပြည်သူငွေစင်းကော်မတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကသုံးသပ်ပါတယ်
သာသာတိုးပေးမယ်ဆိုရင်တော့တကယ်တမ်းလုပ်ပေးဖို့ဌာနရှိတယ်ဆိုရင်တော့ဒီဘတ်ဂျက်နေထားရာကျွန်တော်တို့လေ့လာမိတလို့တော့လောက်ငှမှုရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့တခြားတော့ဒီစီမံကိန်းလုပ်ငန်းတချို့ကတော့ကျွန်တော်တို့ချွတ်ရမှာပေါ့နော်ငွေလုံးငွေရင်းတုံးစိတ်တွေကတချို့တွေမလုပ်တဲ့မလုပ်ထိုက်တဲ့စီမံကိန်းချို့တွေကိုရက်မယ်နောက်ခွန်နှုန်းထားတိုးမြင့်တာမဟုတ်ပဲနဲ့အခွန်ရဲ့ base ကိုပေါ့နော်ချဲ့ပြီးတော့ကောက်ခံနိုင်မယ်ဆိုရင်တော့ဒီလာစာတိုးပေးနိုင်ဖို့ကလုံလောက်တယ်လို့ကျွန်တော်တို့လေ့လာတွေ့ရှိထားပါတယ
်အစိုးရဝန်ထမ်းလာစာတိုးမြင့်တာနဲ့ပုဂ္ဂလိကဝန်ထမ်းတွေရဲ့တောင်းဆိုမှုတွေရှိလာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေဘက်ကလည်းလာစာတိုးမြင့်ရေးကာမီဖို့ကုန်စည်နှုန်းတွေကိုတင်တဲ့အခြေအနေတွေလည်းရှိလာနိုင်တယ်လို့စီမံခန့်ခွဲမှုနဲ့စီးပွားရေးသတင်းဆောင်မားတွေကိုရေးသားသူဦးဝင်းသိန်းဦးကသုံးသပ်ပါတယ်
ကျွန်တော်တို့နိုင်ငံမှာကုန်တယ်တွေကလည်းသူကလစာတိုးလိုက်လို့ရှိရင်သူတို့ဝန်ထမ်းတွေရဲ့လစာကိုလည်းသူတို့တိုးပေးရတော့တယ်မတိုးပေးလို့မရဘူးပေါ့အဲ့တော့သူတို့ကလည်းဝန်ထမ်းလစာ cost ပိုကျတင်တယ်ဆိုပြီးတော့သူတို့ရဲ့ထုတ်ကုန် price ကိုတင်တာပေါ့နော်ဈေးနှုန်းတင်တာဒါပေမဲ့အဲ့ဒီဈေးနှုန်းတင်တဲ့နေရာမှာသူကအများအားလိုအပ်ချက်ထက်ပိုပိုပြီးတော့တင်တယ်ကြဥပမာလစာအတွက်ကုန်ကျတဲ့ cost က 20% ဆိုလို့ရှိရင်သူတို့အတွက်ရန် cover ဖြစ်အောင်ဆိုပြီးတော့ 30% 35% လောက်တင်လိုက်တယ်ကြအဲ့ဒါကျွန်တော်တို့နိုင်ငံမှာလုံနေကြဖြစ်နေကြပဲလုပ်ငန်းရှင်ကြီးတွေအတွက်ပို့ပြီးတော့ကျိုးရှိရကြကုန်စည်နှုန်းတက်လို့ရှိရင်သူတို့ပဲပူချမ်းသာလာကြအဲထုံးလန့်ဖြစ်နေပြီ
ပြီးခဲ့တဲ့17ချိန်မြောက်ပြောင်စုလွှတ်တော်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစော်မြင့်ဖေကနိုင်ငံဝန်ထမ်းတွေတပ်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုလာစာတိုးမြင့်ပေးဖို့အရေးကြီးအဆိုတင်သွင်းခဲ့ပါတယ်။အဲ့ဒီအဆိုကိုကန့်ကွက်သူမရှိထောက်ခံထားတာကြောင့်ဇန်နဝါရီလမှာပြန်လည်ကျင်းပမဲ့ပြောင်စုလွှတ်တော်မှာဝန်ထမ်းတွေကိုလာစာတိုးပေးသင့်မသင့်ဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။